အစ္စရေးကိုအရေးပေါ်လက်နက်တွေထပ်ပြီးတော့ရောင်းချဖို့အတွက်အမေရိကန်နိုင်ငံစာရေးဝန်ကြီးအန်ထိုနီဘလင်ကန်ကတောက်ကြားနေတော့ကအတည်ပြုလိုက်ပါတယ်။ဂါဇာမှာအစ္စရေးကဟာမက်စ်ဖွဲ့ကိုချေမုန်းတဲ့ထိုးစစ်တွေအပြင်းအထန်ဆက်လုပ်နေပြီးဒါကိုနိုင်ငံတကာတိုင်းဝိုင်းကလည်းဝေဖန်နေချိန်မှာအခုလိုအတည်ပြုလိုက်ကြတယ်ဖြစ်ပါတယ်။တစ်လအတွင်းမှာဒုတိယအကြိမ်ဒီအရေးပေါ်စစ်လက်နက်ပစ္စည်းတွေရောင်းချဖို့အတည်ပြုလိုက်တာပါ။နိုင်ငံခြားစစ်တပ်တစ်ခုကိုစစ်လက်နက်ပစ္စည်းတွေရောင်းချဖို့ဆိုရင်Congress လွှတ်တော်မှာပြန်လည်သုံးသပ်ရတဲ့လုပ်ငန်းစဉ်ရှိပေမဲ့လို့လည်းဒါကိုကြော်ပြီးဒေါ်လာ148တန်းခွဲဖို့လက်နက်တွေကိုအစ္စရေးကိုအရေးပေါ်ရောင်းချပေးဖို့ဝန်ကြီးဘလင်ကန်ကအတည်ပြုလိုက်တာဖြစ်တယ်လို့နိုင်ငံခြားရေးဌာနကတောက်ကြနေကထုတ်ပြန်ပါတယ်။အစ္စရေးကိုရောင်းချသွားမဲ့စစ်ပစ္စည်းတွေထဲမှာတော့155မမအမြောက်ကြီးစံတွေလောက်ရမှာတုံးတဲ့စစ်ပစ္စည်းတွေလည်းပါဝင်ပါတယ်။အစ္စရေးရဲ့ကာကွယ်ရေးဆိုင်ရာအရေးပေါ်လိုအပ်ချက်ကြောင့်အခုလိုချက်ချင်းရောင်းချပေးနိုင်အောင်သူအနေနဲ့လွှဲအပ်လုပ်ပိုင်ခွင့်အာဏာကိုသုံးပြီးအတည်ပြုလိုက်တာကိုဝန်ကြီးဘလင်ကန်ကကွန်ဂရက်စ်လွှတ်တော်ကိုလည်းအတည်ပေးခဲ့ပြီးဖြစ်တဲ့အကြောင်းနိုင်ငံခြားရေးဌာနထုတ်ပြန်ချက်မှာဖော်ပြပါရယ်ဒီဒေါ်ထရင်အစ္စရေးစစ်တပ်ကဂါဇာတောင်ပိုင်းနဲ့အလဲပိုင်းဒေသတွေကိုမြေပြင်ကရောဝင်ရင်ကပါအချိန်မြင့်တိုက်ခိုက်နေတာပါဂါဇာမှာအစ္စရေးရဲ့ဘုံကျဲတိုက်ခိုက်မှုကြောင့်24နာရီအတွင်းလူ165ယောက်သေဆုံးပြီး250ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းပါလက်စတိုင်းကျမ်းမာရေးအရာရှိတွေကစနေနေ့ကပြောဆိုပါရယ်ရှင်ကိုဘိုင်အုပ်ချုပ်ခွင့်ရထိုင်ဝမ်မှာ